ဆီးရီးယားကဒုက္ခသည်တွေကိုအမေရိကန်မှာအခြေကျနေထိုင်ခွင့်ပေးမယ့်ကိစ္စနဲ့ပတ်သက်ပြီးတော့စန့်ကျင်ကြတဲ့အမေရိကန်နိုင်ငံရေးသမားတချို့ကိုသမ္မတအိုဘားမားကဝေဖန်လိုက်ပြီးတော့သူတို့ရဲ့ပြောဆိုမှုတွေဟာအမေရိကန်ရဲ့စံတန်မှုနဲ့စန့်ကျင်နေတယ်လို့ IS အကြမ်းဖက်သမားအဖွဲ့ရဲ့လူသစ်စုဆောင်ဖို့အချက်လက်ဖြစ်လာနိုင်တယ်လို့လည်းဆိုပါတယ်။ VOA အင်ဖြူတော်သတင်းတော် Mary Alice Selena Yes မနီလာမြို့ကနေပေးပို့တဲ့သတင်းကိုကျွန်မကပဲပြောပြပေးပါမယ်ရှင်။Paris မြို့တိုက်ခိုက်ခံရပြီးနောက်ပိုင်းမှာပဲ Syria ဒုက္ခသည်တွေ American မှာအခြေကျနေထိုင်ခွင့်ပြုမဲ့အစီအစဉ်ကိုလုံးဝရပ်တန့်ဖို့ဒါမှမဟုတ် Korean ဒုက္ခသည်တွေကိုပဲအခြေချနေထိုင်ခွင့်ပြုဖို့ American Republican နိုင်ငံရေးသမားတို့ကပြောဆိုလာနေပါတယ်။ဒီလိုလှုပ်ဆောင်ခြင်းကြောင့်အတန်းဖက်သမားတွေ American နိုင်ငံထဲမဝင်နိုင်အောင်ကာကွယ်နိုင်မှာဖြစ်တယ်လို့ Republican နိုင်ငံရေးသမားတွေကညင်ကြဲထုတ်ပြောဆိုတာဖြစ်ပါတယ်။ဒါပေမဲ့သမ္မတအိုဘားမားကတော့ဒီအယူအဆကိုရှုံချလိုက်ပါတယ်။
We are not well served when in response to
အကြမ်းဖက်မှုတိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အခါကျွန်တော်တို့ဟာအကြောက်တရားတွေထိလန့်မှုတွေရှိနေရင်နိမ့်မှန်လက်မှန်မတုံ့ပြန်နိုင်ကြပါဘူ
းဒီတစ်ပတ်မနီလာမြို့မှာကျင်းပနေတဲ့ APEC ခေါ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်တီးညီလာခံကိုတက်ရောက်နေချိန်အတွင်းမှာပဲသမ္မတအိုဘားမားကအခုလိုပြောသွားတာဖြစ်ပါတယ်ဥရောပမှာဒုက္ခသည်တွေကိုအခြေကျနေထိုင်ခွင့်ပေးတာဟာလုံခြုံရေးအတွက်အန္တရာယ်ဖြစ်စေမလားဆိုတဲ့ဆွေးနွေးမှုတွေကြောင့်ဆီးရီးယားဒုက္ခသည်တထောင်ကိုလက်ခံမဲ့အမေရိကန်ရဲ့အစီအစဉ်ကိုအထူးအတင်ပြောဆိုနေကြတာဖြစ်ပါတယ်။အမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးနှစ်ဒါဇင်ကျော်ကလည်းဆီးရီးယားကဒုက္ခသည်တွေကိုသူတို့ရဲ့ပြည်နယ်တွေမှာအခြေကျနေထိုင်ခွင့်တားမြစ်ဖို့စီစဉ်နေတယ်လို့အရေးအယံပြသနေပါတယ်။အမေရိကန်ပြည်အောင်စုထဲကိုဝင်လာမဲ့ဆီးရီးယားမွတ်စလင်ဒုက္ခသည်တွေကိုတားမြစ်မဲ့ဥပဒေတရားကိုအဆိုပြုဖို့စီစဉ်နေတယ်လို့ Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz ကတော့ပြောပါတယ်။ဒုက္ခသည်တွေကိုလက်ခံဖို့လုံခြုံရေးစိုးရိမ်ပူပန်မှုတွေရှိနေတာကြောင့်အမေရိကန်ပြည်အောင်စုကိုလာရောက်ကြမဲ့ဒုက္ခသည်အားလုံးတို့ကိုအမျိုးသားအကြမ်းဖက်မှုတိုက်ဖျက်ရေးဌာန FBI အကြမ်းဖက်သမားစီးပွားရေးဌာနအမိမြေလုံခြုံရေးဌာနနဲ့အမေရိကန်ကာကွယ်ရေးဌာနတို့ကအဆင့်အမြင့်ဆုံးလုံခြုံရေးစစ်ဆေးမှုတွေကိုပြုလုပ်နေပါတယ်။အခုလိုစစ်ဆေးမှုတွေပြုလုပ်ပြီးမှမြန်မာနိုင်ငံကရိုဟင်ဂျာတွေပါအဝင်ဒုက္ခသည်တွေအဖြစ်လက်ခံနိုင်မဲ့သူတွေကိုနိုင်ငံတွင်းဝင်ရောက်ခွင့်ပြုခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံဟာမြန်မာနိုင်ငံကလာတဲ့ဒုက္ခသည်တွေကို2000ခုနှစ်ကနေစပြီးတော့အလုံးအင်းနဲ့စတင်လက်ခံခဲ့တာဖြစ်ပြီးအခုဆိုရင်ရိုဟင်ဂျာဒုက္ခသည်ပါဝင်အမေရိကန်နိုင်ငံကိုရောက်နေတဲ့မြန်မာဒုက္ခသည်ပေါင်းတသိန်းကျော်ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကဒုက္ခသည်တွေကိုလက်ခံရမှာဒီ2015ခုနှစ်အတွက်ရိုဟင်ဂျာဒုက္ခသည်ပေါင်း2583ဦးကိုလက်ခံခဲ့တယ်လို့နိုင်ငံသားရဲ့ဌာနပြောခွင့်ရယုံကသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။